ပြည်သူစာစုစာရေးဆရာကြီးဗမောတင်အောင်ရာဇီအကျိုးအခမ်းအနားကိုဒီကနေ့ရန်ကုန်မြို့စာပေပိမှန်ခန်းမှာကျင်းပခဲ့ရမှာမြန်မာနိုင်ငံစာရေးဆရာတိုင်းပိုင်းကပုဂ္ဂိုလ်တွေနဲ့ဆရာကြီးဗမောတင်အောင်ကိုလေးစားချစ်ခင်ကြတဲ့အပရိသတ်တွေတက်ရောက်ခဲ့ပါတယ်လာမယ့်2020မှာကျင်းပမယ့်ရာဇီအခမ်းအနားမတိုင်ခင်ဆရာကြီးဗမောတင်အောင်အတွက်အမှတ်တရအဆောက်အဦတစ်ခုတည်ဆောက်သွားဖို့စီစဉ်နေကြောင်းရာဇီအခမ်းအနားကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကိုတော့ကိုစုံဝင်းလှိုင်ကကျင်းပပေးပါမယ်ရှင်
ဆိုင်ဆရာကြီးဗမောတင်အောင်မွေးဖွားတာလာမယ့်နှစ်2020ခုနှစ်ဆိုရင်နှစ်တရာပြည့်တော့မှာပါဒီကနေ့ရန်ကုန်မြို့စာပေပိမှန်ခန်းမမှာကျင်းပတဲ့အခမ်းအနားမှာတော့ပြည်သူဆိုင်ဆရာကြီးဗမောတင်အောင်ရဲ့ရာပြည့်အကျိုး99နှစ်ပြည့်အခမ်းအနားဖြစ်ကြောင်းဗမောတင်အောင်ရာပြည့်အခမ်းအနားကျင်းပရေးကော်မတီဝင်ဦးအေးအောင်ကပြောပါတယ
်ဒီတရာအကိုဟာစာဗမော99နှစ်မြောက်အခမ်းအနားပေါ့နော်ကျွန်တော်တို့ကရာပြည့်အကျိုးအခမ်းအနားလုပ်တာကိုစာပေပိမှန်မှာဒီပြီးခဲ့တဲ့ဒီဇင်ဘာလောက်မှာကျွန်တော်တို့ဆရာဗမောနောက်နှစ်2020မှာရာရှိအခမ်းအနားကျင်းပဖို့အတွက်ရာရှိအခမ်းအနားကျင်းပရေးကော်မတီဖွဲ့ထားတာရှိတယ်ကိုကြာကြီးပေါ့ရာရှိဆရာဗုဒ္ဓဆာဆိုဗမောတင်အောင်ရာရှိအခမ်းအနားကျင်းပရေးကော်မတီရာကြီးတော့ဖွဲ့ထားတာရှိတယ်အဲ့ဒီကော်မတီကနေပြီးတော့အခုအဆောင်ကျင်းပတဲ့သဘောဒီရာရှိချိုးခမ်းအောင်
လာမယ့်နှစ်2020ခုနှစ်မှာကျင်းပမယ့်ရာပြည့်အခမ်းအနားမတိုင်ခင်ဆရာကြီးဗမောတင်အောင်အတွက်အထင်အမှတ်အဆောက်အအုံတစ်ခုဗကိုးမြို့မှာတည်ဆောက်နိုင်ဖို့ကျင်းပရေးကော်မတီကစီစဉ်နေတယ်လို့လည်းဦးအေးအောင်ကပြောပါတယ်
။ရှင်းနှစ်မှာရာပြည့်အခမ်းအနားလုပ်တဲ့အခါကျလို့ရှိရင်ဒီလိုလုပ်ချင်တာကအခုဗကိုးမှာဗကိုးကဒီပူအောင်အောင်ဆိုတာသူကနေပြီးတော့ဒီတိတ္တမ4ဧကာရှူထားတာရှိရတာ။အဲ့တိတ္တမ4ဧကာထဲမှာဆရာဗမောတင်အောင်ရာပြည့်အထင်အမှတ်ခမ်းမတစ်ခုကျွန်တော်တို့ကအဲ့ခဲမှာတစ်ခုမိမိအတခုရှိပြီးတော့ကျွန်တော်တို့စောင့်မယ်ပေါ့အကမတရားခံမှာတခုစောင့်မယ်အဲ့ဒီဟာကိုအတွက်ကိုကျွန်တော်တို့အခုကော်မတီကပြီးခဲ့တဲ့ဒီဇင်ဘာလောက်ကလေးကနေပြီးတော့ပြည်သူ့စာဆိုဘောတရားယာကြီးခံနာချစ်ပါကြီးကော်မတီယာကြီးဆိုပြီးဖွဲ့ထားတယ်အခုချစ်ဆက်ပြီးတော့လည်းမြို့နယ်ကြီးအလိုက်ပေါ်မန္တလေးတို့ပဲခိုးတို့ပါလဲကော်မတီကိုကျွန်တော်ထပ်ဖွဲ့မယ်ဖွဲ့ပြီးတော့ဒီဥစ္စာကိုဒီခံမှာတခုစောင့်မယ်ပြီးရင်ယာကြီးအခမ်းအနားတခုကိုကျွန်တော်တို့ကျင်းပနိုင်အောင်စီစဉ်ကြရပါတော့ဟုတ်ကဲ့
ဆရာကြီးဗမောတင်အောင်ရဲ့ရာပြည့်အခမ်းအနားကျင်းပရင်းနဲ့ပတ်သက်လို့ကျင်းပရေးကော်မတီအနေနဲ့အစိုးရထံကအခုချိန်ထိအကူအညီတောင်းတာမျိုးမရှိသေးဘူးလို့လည်းသူကပြောပါတယ
်လောလောဆယ်တော့ကျွန်တော်တို့အနေနဲ့ကဒီရာပြည့်အခမ်းအနားအတွက်ဆိုရင်တော့လိုအပ်တဲ့ခွင့်ပြုချက်ဒီပိုင်းဒီနေ့ခါကြရင်တော့သူတို့ဘက်ကဘာတွေပူးပေါင်းဆောင်ရွက်မလဲဖိတ်ကြားတဲ့အခါမှာသူတို့ဘာတွေပူးပေါင်းဆောင်ရွက်မလဲအဲ့လိုတော့ရှိမှာပေါ့လောလောဆယ်မှာတော့ကျွန်တော်တို့ကတခြားအကူအညီတောင်းတာတော့မရှိပါဘူးခင်ဗျာရာဇီအခမ်းအနားကျင်းပကော်မတီအနေနဲ့အစိုးရနဲ့ဟိုအစိုးရနဲ့ဒီလိုဥပမာဟိုဒီအဲအတွက်ဟိုမီဒီယာအစပေါ့ဒီကျွန်တော်တို့အလိုမျိုးအစိုးရကိုပြန်ပြန်ပူတောင်းတာမျိုးမရှိသေးပါဘူးခင်ဗျာကော်မတီမှာချထားတဲ့မူမှာတော့ခရိုနီလိုမျိုးဘယ်လိုလဲမတန်ရှင်းတဲ့အလိုမျိုးဆိုရင်တော့ကျွန်တော်တို့လက်မခံဘူးပေါ့ဒီလိုမျိုးပဲချထားတာရှိပါတယ်အစိုးရကနေပြီးတော့ပါဝင်မယ်ဆိုလို့ရှိရင်အဲ့ဒီဟာကိုလက်မခံဘူးဆိုတဲ့မူတော့မရှိဘူးပေါ့ဒါနဲ့ဟိုအစိုးရကနေပြီးတော့တွားပြီးတော့ကန်အစိုးရကနေအကူအညီတွားပြီးကန်ဆန်းတာမျိုးမရှိသေးတာပါခင်ဗ
ျဆရာကြီးပမော်တင်အောင်ရဲ့ရာပြည့်အခမ်းအနားကျင်းပရေးကော်မတီယာယီကိုတော့ကိုကိုကျွန်းပြန်နိုင်ငံရေးအကျဉ်းသားဟောင်းဦးတင်အောင်ကဦးဆောင်ပြီးမနစ်ဒီဇင်ဘာလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးကော်မတီထဲမှာစာရေးဆရာတွေအပြင်ဆရာကြီးရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်မျိုးချစ်စာပေတိရုံမှန်စာပေနဲ့အဘိဓမ္မာစာပေစတဲ့စာပေအများအပြားကိုရေးသားခဲ့တဲ့ဆရာကြီးပမော်တင်အောင်ဟာပြည်သူ့ဘက်ကအမြဲတမ်းရပ်တည်ပြီးတော်လန်စာပေတွေကိုရေးသားခဲ့တဲ့အတွက်စာရေးဆရာအတိုင်းဝိုင်းနေတာမကဆရာကြီးရဲ့စာဖတ်ပရိသတ်တွေကမျိုးချစ်စာပေတွေရေးသားသူအဖြစ်အထူးအမှတ်ပြုလက်ခံထားကြတာပါဆရာကြီးဟာစာရေးယုံတက်တက်မဟုတ်ပဲလက်တွေ့မှာလည်းနိုင်ငံရေးဘက်မှာတက်ကြွစွာဥဆောင်ပါဝင်ခဲ့သူတူဖြစ်တာနဲ့အညီကိုကိုကျွန်းတိုက်ပွဲလို့ထင်ရှားတဲ့လှုပ်ရှားမှုကြီးတွေကိုဥဆောင်ခဲ့တဲ့စံပြပုဂ္ဂိုလ်တူဖြစ်ပါတယ်သူလိုထူးချွန်ပြောင်ရွှေ့တဲ့ပုံကိုမျိုးနောက်ထပ်မရနိုင်တော့တဲ့အတွက်ဆရာကြီးဗမော်တင်အောင်ကိုဂုဏ်ပြုပြီးရာပြည့်အခမ်းအနားကျင်းပဖို့စီစဉ်ရတာဖြစ်တယ်လို့ကျင်းပရေးကော်မတီဝင်တွေကပြောပါတယ်။တာသမီ6ဦးထွန်းကားခဲ့တဲ့ဆရာကြီးဗမော်တင်အောင်ဟာ1988ခုနှစ်အောက်တိုဘာလ23ရက်နေ့အသက်58နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုစောဝင်းနိုင်ပါရှင်။